အာရမဘာနိမထောင်းပါရမဆက်ကုန်ဘောဇာလက်ကလေးအထောင်းသုံးရောင်းမစက်ကုန်နေတယ်။နေတော်လာပြီးကျော်ခမေချန်ကုန်တိုင်းကြီးမြတ်တဲ့မြို့နယ်။သစ္စိန်ကသောက်ဆိုင်မာထေမြတ်ရေကြီးရက်ကလုံးဆိုင်ရာဆန်ကြီးလောင်းပွဲတော်မူသမီးစီရင်ခြင်းပါဘုလိုအပ်သည်။ ညာဥယံဓမ္မတပင်ခန္ဓာဝယ်ဟောကြားအပ်သောသဒ္ဒနာဝိတ္တိတရားဒေသနာတော်ဒီကနေ့ညဓမ္မတပင်ခန္ဓာကိုရှိခိုးမြင့်ခြင်းရှင်တော်မြတ်ဗျာဤမဟာကရုဏာကိုအာရုံပြုသာတိကျူးဖတ်ဆိုအပ်သောဝန္ဒနာပနာဝအာတိသဂါထာကိုရေးဆိုပြုသောခြင်းဖြင့်ဆန့်ကျင်ကြရအောင် ယောကပါကောတိမိပိယံဗမေယံကာလံကရောတောတိတုတ္တရာမိခေရံကတောလောကမိတာယနာထောနမောမဟာကာရုဏိကတ္တတ္တယောနာထောဝိနိယယသာသတ္တဝါဤချမ်းသာစီပါလနာတောင်းတအကုန်ပေါင်းဖာသည်။ နာထာမြညာခြင်းရှင်တော်မြတ်ဘုရားသည်ကမ္ဘကောတိဟိပိဂရိကဘာအေအတွက်သင်္ချာပြုဖြင့်တော်လဲအပ္ပမြညာရေအတွက်တိုင်းတာဖော်ပြခြင်းမှာမဆွမ်းနိုင်ပါသောကာလလေးအတင်ချေတိတ်နေကဘာရှိကြသောကာလပတ်လုံးလောကဤသောယသတ္တလောကဤအကျိုးစီးပွားအလုံးသာ အတိတကရာနိယောသာတဲ့ချင်းလက်အင်္ဂါမိတ္တတိမာသမိတာနဲ့တထာဇနိဆွန်ခြင်းကြီးဟုကျတိထဝယ်၅၀အစုအခဲရင်တော်မူတော်ကိုကရောတော်ဘုရားရှိရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ခေရလက်ချင်းမြန်လုံးအသက်ဆုံးရဲ့အနေလုံးစိန်ဝံကိုရောဤပြမှန်ခြင်းတို့ ဘုရားဘဝတဏ္ဍာချိန်ပညာစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတ္တသတ္တဝါများယေဝေသာကဲ့သို့သနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာသတ္တဝါဤချမ်းသာစီပါလောလတောင်းတအကုန်ပေါင်းခါသည်နာထမြညာထွေးရှင်တော်မြတ်ဗျာအား
နမောယုတိပြောင်းပြောင်းမှန်ကုန်လျော်၏ကရောယောဂျုရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတည်းသာသနာဝိတ္တုခတ္တနာဆိုတာ ဉာဏ်အမြင်ဉာဏ်အမြင်ဆိုဒီမှာဉာဏ်စရာလိုက်ပြီးတော့အဆင့်ဆင့်ရှိတယ်ပေါ့ဒီနေရာမှာတော့ရတနာဝိတ္တုဒိဆိုတာဘုရားဘာသာဝင်သူတော်ရှင်တို့အင်္ဂဓမ္မမျှော်လင့်နေကြတယ်မိဘကိုသိမြင်တဲ့ဉာဏ်အမြင်မျိုးကိုရတနာလို့ဒီလိုဆိုလို့ အဲ့ဒီတဏ္ဍာဆိုတဲ့ဉာဏ်အမြင်ဟာဘယ်ပုံပဲနည်းနဲ့စင်ကြယ်မှုကိုရရှိလာနိုင်တယ်လဲ။ကောင်းကင်ကြီးတစ်ခုကိုမော်ပြီးတော့ကြည့်လိုက်တဲ့အခါမှာကိုယ်ကောင်းကင်ဘဝလာကိုမြင်ဖို့ရအတွက်တိမ်တိုက်ကင်းစင်ပြီးတော့ခြင်းနေနေလို့လိုအပ်တယ်လို့ပဲ။နိဗ္ဗာန်ဆိုတဲ့ တဏိဒုက္ခအငြိမ့်ချက်လို့သဘာဝတရားကြီးကိုမြင်ဖို့ဆိုတဲ့နေရာမှာလည်းပဲအဝိဇ္ဇာစတဲ့ပြိတ္တာအငြိမ့်ချီးတဲ့ကိစ္စင်နေမှဒီအမြင်ဟာကြည်လင်နိုင်ပြတ်သားနိုင်ဖို့ဒါကြောင့်မို့ဒသနာဝိသုဒ္ဓိဆိုတာဉာဏ်ရဲ့ပြည့်စုံကောင်းမွန်စွာစင်ကြယ်မှု အနန္တဘုရားဝါဒဝေတိရောဇေနိဟံကုသိုလ်ကောင်းမှုလုံတိုင်းလုံတိုင်းနိဗ္ဗာန်ကိုမြတ်မောပြီးရောက်သွားလို့ နိဗ္ဗာန်ဤကုတုသည်နိဗ္ဗာန်၏အကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးတော့နိဗ္ဗာန်ကိုယေရှုဥတည်ပြီးတော့ပြုလုပ်လေရှိကြတယ်ထိုနိဗ္ဗာန်ကိုမြင်ရမလားလို့ဆိုမြင်ရရတယ်ယေရှုဘုရားနဲ့ဒီတော်ကောင်းကြီးခေါ်ကြားထားတဲ့တရားဓမ္မကိုကြည့်ပြီးတော့နိဗ္ဗာန်ဆိုတာဘယ်လိုပဲပုံဆိုတာမှတ်စပြီးတော့လည်းသိနေကြရတယ်ကိုတွေ့မြင်နိုင်တော့မရှိကြဘူးအဲ့ဒီကိုယ်တွေ့မြင်ဖို့ဆိုတာကတ္တနဝိသုဒ္ဓိနိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ကြီးဟာခြိလင်းလာမှနိဗ္ဗာန်ကိုမြင်နိုင်မှာဖြစ်ပါတယ်အဲ့တော့နိဗ္ဗာန်ကိုမြင်တဲ့ဓတ္တနဆိုတဲ့အစကားကိုဥတည်ပြောမယ်ဆိုရင်သောတပတ္တိမဉ္ဇဉ်ပေါ့သောတပန်ပုဂ္ဂိုလ်တွေရှိဥစွာရတဲ့သောတပတ္တိမဉ္ဇဉ်ကျောသောတပတ္တိမဉ္ဇဉ်ဆိုတာဝိပဿနာရှင်းစဉ်တစ်ခုကိုကျင့်ကြံကြုံကုန်အားထုတ်ခြင်းဖြင့်ရောက်ရှိနိုင်တဲ့အသိဉာဏ်မျိုးပဲထိုအသိဉာဏ်မျိုးဟာသူ့လိုတယောက်တော့ဖြစ်ပေါ်လာခြင်းမရှိဘူးအစင်းနဲ့နိဗ္ဗာန်ဆိုတဲ့သဘောဝအနိစ္စကြီးကိုကွင်ထားတဲ့အရှုပ်အထွေးတွေအကာအကွယ်တွေကိုဉာဏ်ဆင်းတဲ့ရှင်လင်းဖယ်ရှားပြီးတဲ့အခါမှသာလေဝိပဿနာဖြင့်စဉ်ကိုအစဉ်စဉ်ဖြင့်လို့သင်္ခါရတရားတွေရဲ့သဘာဝကိုလုံးဝသိမြင်လို့ထိုသင်္ခါရတရားတွေရဲ့လုံးဝချုပ်ငြိမ်းကင်းစင်သွားမှနိဗ္ဗာန်ဆိုတဲ့အလင်းဓာတ်ဟာပေါ်လာမှာဖြစ်တယ်။ဒါကြောင့်မို့နိဗ္ဗာန်ဆိုတဲ့အလင်းဓာတ်ပေါ်လာဖို့နိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ရည်ဉာဏ်သွားဘယ်နေရာမှာချီလင်မှုပန်းချင်းမှုကအပြည့်စုံဖြစ်နိုင်တယ်လေဆိုတာနဲ့ပတ်သက်ပြီးတော့ဘုရားမြတ်စွာရဲ့လက်ထက်တော်ခါကလာလုံးကယဟန်တဘာကလိလစူးစမ်းမှုတဲ့အဲဒီလိလစူးစမ်းမှုတဲ့သူ့ရဲ့စကားလုံးထဲမှာခိတဝတ္တလူခောအာဟုသောဘိက္ခုတော်ဓတနံသူ ਈ တုတ်တဲ့ဟောတိယဟန်တဘာကိုကပ်ပြီးတော့ချင်းကပြီးတော့မေးတယ်ရှင်ပြားတဲ့ညာတော်တစ်ပါးရဲ့ညာအမြင်ဟာဘယ်ပုံပဲနည်းဖြင့်လုံးဝစင်ကြယ်တဲ့အဆင့်ကိုရနိုင်ပါသလဲဆိုတဲ့ချင်းစင်နဲ့ပတ်သက်ပြီးတော့မိကုန်းနေမေးတယ်မိကုန်းမေးတယ်အဲ့ဒီမိကုန်းနဲ့ပတ်သက်ပြီးတော့ဘုရားမြတ်စွာကခေါင်းကြောဖြည့်ရှင်းထားတဲ့တုတ်တန်တစ်ခုကိတုကောပမတုတ်တန်လို့ပါဠိတော်မှာဒီလိုနာမည်ရှိပါတယ်။တန်ရုပ်ပါဠိတော်မှာကိတုကောပမတုတ်တန်ကိတုကဆိုတာပေါပင်ပေါပင်ကိုဥပမာထားပြီးတော့ရှင်းနေဖြည့်ကြားတဲ့တုတ်တန်တစ်ခုဖြစ်သည့်အတွက်ကြောင့်ကိတုကောပမတုတ်တန်လို့စံကံမှာဒီလိုမှတ်တမ်းတင်ထားတယ်အဲ့ဒီကိတုကောပမတုတ်တန်ကိုပဲဒီကနေ့ထိုရဟယံဘေးကောင်းကစကားလေးကိုယူပြီးတော့ဓတနာဝိတုဒ္ဓိဆိုတဲ့အမည်ပြောင်းလဲပေးပြီးတော့ဘုန်းကြီးတို့ဟောပြောရှင်းလင်းပြပါမယ်ဓတနာဝိတုဒ္ဓိနဲ့ဒိဋ္ဌိဝိတုဒ္ဓိကဘယ်လိုကွာခြားမှုရှိကြလဲလို့ဆိုတဲ့အခါဒိဋ္ဌိဝိတုဒ္ဓိကဓတနာဝိတုဒ္ဓိတဲ့ချွတ်တင်ပြီးတော့ဖြစ်မြင်ရမယ်အရာတစ်ခုဖြစ်တယ်။ရတနာဝိတုဒ္ဓိဆိုတာကြတော့အမှန်တမ်းကအစိမ့်မြင်သွားပြီ။အနည်းဆုံးသောတပတ္တိမဉ္ဇဉ်ဖြစ်ပေါ်လာတဲ့အချိန်မှာရတနာဝိတုဒ္ဓိလို့ဒီလိုဆိုရမှာဖြစ်ပါတယ်။ဒိဋ္ဌိဝိတုဒ္ဓိဆိုတဲ့အစဉ်တုန်းကတော့လူတစ်ယောက်ရဲ့အမြင်တစ်ခုဟာမှန်ကန်တဲ့အမြင်တစ်ခုကိုစတင်ပြီးတော့ရှိရှိတဲ့အနေအထားကိုဒိဋ္ဌိဝိတုဒ္ဓိလို့ခေါ်တယ်။ဒိဋ္ဌိဝိတုဒ္ဓိကိုအယူအဆစင်ကြယ်မှုလို့ပြန်မှာမှာပြန်လေးရှိကြတယ်။ဒိဋ္ဌိဆိုတာအယူဝါဒလို့ဉာဏ်နဲ့ကမှတွင်းနေတဲ့စကားလုံးတစ်ခုပဲ။သို့သော်သူ့ရဲ့စကားလုံးရဲ့အဓိပ္ပာယ်နဲ့ပြောမယ်ဆိုလို့ရှိရင်ဒိဋ္ဌိဆိုတဲ့စကားလုံးဟာသတ္တနာဆိုပုဂ္ဂတ္တအတူတူပဲသတ္တနာနဲ့ဒိဋ္ဌိဟာဓိဋ္ဌဒ္ဒဆိုတဲ့ အခြေခံပြုထားတဲ့ဒီစကားလုံးကလာတာဆိုတော့အမြင်ဆင်ကျင်မှုလို့ဒီလိုပြောလို့ရတယ်အဲ့တော့ဘုန်းကြီးတို့တွေဟာနိဗ္ဗာန်မြင်ဖို့အတွက်ခြေဥစွာအမြင်ရဲ့ဆင်ကျင်မှုတွေဘာတွေလုပ်ဖို့လိုသလဲဆိုတော့ဘောပေါက်ကြအောင်ဖြစ်ပါတယ်အဲ့တော့ဒိဋ္ဌိဝိတ္တိဆိုတဲ့စကားလုံးကဒိဋ္ဌိဆိုတာအမြင်ရဲ့ဝိတ္တိဆိုတာဆင်ကျင်မှုတဏှာအဖြစ်ဒိဋ္ဌိဝိတ္တိဆိုတာရှင်တဏ္ဏနှမျိုးကိုပိုင်းပိုင်းခြားခြားတတ္တဝါဆိုတဲ့အတွေ့အထင်အမြင်တခုကိုကြော်ဖြတ်ပြီးတော့ရှင်တဏ္ဏနှစ်ခုပဲဆိုတဲ့သဘာဝအစစ်မှန်ကိုကြော်ဖြတ်ပြီးတော့မြင်နိုင်တဲ့အမြင်ကိုဒိဋ္ဌိဝိတ္တိဆိုတာဒိဋ္ဌိဝိတ္တိဆိုတာလည်းပဲဉာဏ်ပဲဒီအလုံးသိတဲ့နာမည်နဲ့ပြောမယ်ဆိုရင်နာမရူပပြိစေတာညာအနလတိကနောင်းလိကြောင့်မိုင်းနေမဲ့တာရုပ်နဲ့နာနှစ်ခုခွဲခြားပြီးတော့သိမြင်တဲ့ဉာဏ်ကိုပဲဒိဋ္ဌိဝိတ္တိလို့ခေါ်တာအဲ့ဒါကိုဘာသာပြန်ညာတဲ့အခါကျတော့အယူဤစင်ကြယ်မှုသို့မဟုတ်အမြင်ဤစင်ကြယ်မှု purification of view လို့ဒီလိုအင်္ဂလိပ်လိုလည်းဒီလိုပြန်တယ်အတိအမြင်ကတော့အမြင်ရဲ့စင်ကြယ်မှုပဲသောတာဒီအမြင်ဒီသန္တနာဝိတ္တိဆိုတဲ့အမြင်နဲ့တူတလားလို့ဆိုမတူသန္တနာဝိတ္တိဆိုတဲ့အမြင်ကဘာကိုမြင်တာလို့ဆိုနိဗ္ဗာန်ကိုမြင်တယ်ဒိဋ္ဌိဝိတ္တိဆိုတဲ့အမြင်ကဘာကိုမြင်တာလို့ဆိုပြောတတ်တယ်အဲ့တော့ဘုန်းကြီးတို့တွေဟာနိဗ္ဗာန်မြင်ဖို့အတွက်အခြေခံအားဖြင့်ယုံနဲ့နဲ့အရင်မြင်ကိုစူးစမ်းဟောဒါကိုပြောတာနော်အေးဒါကြောင့်မလို့ဒိဋ္ဌိဝိတ္တိလို့ဆိုတဲ့နေရာမှာဒီယုံနဲ့နဲ့ကုမြင်တယ်ဆိုတဲ့အမြင်ကလေးဟာဝိတ္တိမှားရင်းနေတဲ့တွေးခေါ်နေတဲ့တတ္တဝါရှိတယ်အတ္တရှိတယ်ဆိုတဲ့သက္ကာယဒိဋ္ဌိဆိုတဲ့အတွေးတွေတတ္တတဆိုတဲ့အတွေးတွေဥစ္စေတာဆိုတဲ့အတွေးတွေအတ္တရှိတာကိုလက်ခံထားပြီးတော့တတ္တဝါလို့ယူဆတယ်သောမငါရဲ့သူတစ်ပါးရဲ့ဆိုတဲ့အယူဆအတွေးတော်အတွေးတွေကိုဖြတ်ကျော်ပြီးတော့အမှန်အကန်ယုံနဲ့နံအစ်စ်အမှန်ကိုသာမြင်တာဟာဒိဋ္ဌိဝိတ္တိတဲ့ဒိဋ္ဌိဆိုတာသိမြင်တတ်တဲ့ဉာဏ်ဝိတ္တိဆိုတာမှားရင်းတဲ့အတွေးတွေကိုဖြည့်ရှင်းမှားရင်းတဲ့အတွေးတွေကိုရှင်းလင်းသုတ်သင်နိုင်တယ်လို့ဒီလိုအဓိပ္ပာယ်စကားနှစ်ရပ်နဲ့ပြောတာညာအမြင်ဒီပင်လင်းမှားရွက်တဲ့အတွေးအထင်တွေကိုရှင်းလင်းသုတ်သင်နိုင်သောကြောင့်ဒီနှစ်ရပ်ကိုပေါင်းစပ်ပြီးတော့ညာတစ်ခုတည်းကိုပဲဒိဋ္ဌိလို့လည်းခေါ်လိုက်တယ်ဝိတ္တိလို့လည်းခေါ်လိုက်တယ်ဒါစာပေကလာတဲ့ဖွင့်ဆိုချက်ကဒီလိုဖွင့်ဆိုတာအဲ့တော့အမြင်ကြီးစင်ကြယ်မှုလို့ဆိုတဲ့နေရာမှာဒီစကားလုံးကိုကြည့်မယ်ဆိုရင်အမြင်ရဲ့စင်ကြယ်သွားမှုဆိုတာစင်ကြယ်သောအမြင်လို့ပြောလို့တာပဲအဲ့ဒီလိုပြောမှပုံပြီးတော့အသေးပဲရှိဒိဋ္ဌိဝိတ္တိဆိုတာစင်ကြယ်မှုဆိုတဲ့စင်ကြယ်တဲ့အနေအထားတစ်ခုကိုပြောတာမဟုတ်ဘူးစင်ကြယ်နေတဲ့ဉာဏ်ဖြစ်ပေါ်လာမှုကိုဆိုလို့တာဒါကြောင့်မို့ဒိဋ္ဌိဝိတ္တိဆိုတဲ့အသေးပဲကိုဝိတ္တိမဲ့မှာဗာပြောထားတယ်ဆိုနာမရူပနံယာထာဝဒတနံဒိဋ္ဌိဝိတ္တိနာမနာမရူပနံနာနဲ့ယုတ်တို့ကိုယာထာဝဒတနံအရှိကိုအရှိတိုင်းအဟုတ်ကိုအဟုတ်တိုင်းအမှန်ကိုအမှန်တိုင်းမြင်ခြင်းဟာဒိဋ္ဌိဝိတ္တိနာမဒိဋ္ဌိဝိတ္တိညီပါလေလို့အမြင်ကိုပဲဒိဋ္ဌိဝိတ္တိလို့ဒီလိုခေါ်တာအဲ့တော့အမြင်ကိုဒိဋ္ဌိဝိတ္တိဆိုတာဒီအမြင်ကဘယ်သူကိုပြောတာတော့ဆိုလို့ရှိဉာဏ်ကိုပြောတာဉာဏ်မှာသိခြင်းနဲ့မြင်ခြင်းဆိုတဲ့ကိစ္စနှစ်ခုရှိသိတာကသူ့ရဲ့သဘာဝမြင်တာကသူ့ရဲ့ဆွမ်းဆောင်ခြင်းဉာဏ်မှာဆောင်ရွက်မှုနှစ်ခုဆောင်ရွက်မှုနှစ်ခုရှိအဲ့ဒီဆောင်ရွက်မှုနှစ်ခုကိုကြည့်ပြီးတော့တစ်ခါတည်းရမှာဉာဏ်ကိုဉာဏ်လို့လည်းသုံးတယ်။ဘာဖြစ်လို့လဲ။သူ့ရဲ့တဝါဝကသိတယ်။အင်းသိတယ်။သူကဘာကိစ္စကိုဆောင်ရွက်တာတော့ဆို အမှန်ကိုမြင်တဲ့ကိစ္စကိုဆောင်ရတယ်ဒါကြောင့်ဝိသဒနာလို့လည်းသူခေါ်လိုက်တယ်အဲ့ဒီအမြင်တွေကပေါင်းစပ်ပြီးတော့ယမယံခါမှာညာနာသဒနာလို့ဒီလိုအသုံးလေးတွေလည်းရှိတယ်ပေါ့ဉာဏ်ရဲ့သဘာဝတရားနှစ်ခုရှင်းပြီးတော့ပြောတာနော်ဉာဏ်သည်သဘာဝအပြင်သိတယ်ဓာတုရဲ့ကိုယ်ပိုင်သဘာဝအတိတတ်တဲ့သဘောရှိတယ်ထိုသိတတ်တဲ့သဘောတရားသည်အမှန်အကန်ကိုမြင်တတ်တယ်ဒါကြောင့်သဒနာသမားကမှလည်းပဲဒီနှစ်ခုကိုပေါင်းစပ်ပြီးတော့သိတယ်မြင်တယ်သိမြင်မှုစသည်ဖြင့်အသိနဲ့အမြင်ကိုတွဲပြီးတော့ပြောသွားတာနော်ဧကောမိနာမရူပနာနာနဲ့ရုပ်တို့ကိုယထာဝတ္တနာဟုတ်တိုင်းပါစွာမြင်ခြင်းဟာဒိဋ္ဌိဝိတ္တိနာမဒိဋ္ဌိဝိတ္တိပါပဲလို့ဒိဋ္ဌိဝိတ္တိရဲ့အဓိပ္ပာယ်ကိုဝိတ္တိဘက်မှာအချင်းချုပ်လေးရှင်းသားထားတာအင်္ဂတမမှတ်သားစရာကောင်းဘုန်းကြီးတို့တွေကန္တနာဝိတ္တိဆိုတဲ့အဆင့်ကိုရောက်ချင်ပြီဆိုလို့ရှိရင်ရှင်းဥစွာအဓိကစားကြရမှာတသံတရားလုံးငါရဲ့သူတစ်ပါးရဲ့အဟံမမငါဆိုတာတွေးထင်လိုက်လို့ရှိရင်ငါဟာဆိုတဲ့အစွဲလေပေါ်လာတာပဲငါရှိလာပြီဆိုလို့ရှိရင်ငါဟာဆိုတဲ့အစွဲကပေါ်လာမှာပဲသူတစ်ပါးဆိုတာရှိလာလို့ရှိရင်သူတစ်ပါးဆိုတဲ့အစွဲဟာလည်းပေါ်လာမှာအေးတတ္တဝါဆိုတဲ့အယူအဆအတွေးအမှားအထင်အမြင်တွေဟာတကယ်လေးလားစမ်းစစ်ကြည့်လိုက်လို့ရှိရင်ဘာလို့တတ္တဝါခေါ်ရလဲလို့ခွဲခြားစိတ်ပြကြည့်လိုက်လို့ရှိရင်တတ္တဝါလို့ခေါ်စရာတစ်ခုမှမရှိဘူးငန်တဲ့ရုပ်နှမျိုးပဲရှိတယ်ဆိုတာမှသိမြင်လာအဲ့ဒါလို့သိမြင်လာတဲ့သိမြင်မှုကိုဒိဋ္ဌိဝိတ္တိလို့ခေါ်တာပါအဲ့ဒါလို့သိမြင်လာမှုအတွက်ခွန်ကြီးတို့တွေဟာမင်္ဂလာတရားတွေကိုရှင်းဥစွာသင်ကြရတယ်နာကြရတယ်တရားနာတယ်ဆိုတာသင်ယူနေတာပါပဲနားနဲ့သင်နေတာဒါကြောင့်မို့ဒီသုတ္တဆိုတဲ့စကားလုံးအင်္ဂလိပ်လိုတစ်ခါတစ်ခါကျတော့လမ်းမြင်လို့ပြန်တယ်နာယူခြင်းဆိုတဲ့အဓိပ္ပာယ်ဘာဖြစ်လို့လဲဆိုလို့ရှိရင်လောကလူတွေဟာပညာရဖို့ရတဲ့ဘာလို့ရတာလို့ဆိုရင်နားထောင်ကြနားမထောင်မင်းနဲ့ရဖို့ပညာဆိုတာအတ္တမရှိရှားတယ်ဒါကြောင့်ဉာဏ်၃မျိုးခွဲတဲ့အခါမှာဉာဏ်ရဲ့မီဒီယာ၃မျိုးပေါ့ဉာဏ်ရဲ့မီဒီယာ၃မျိုးမှာစိတ်ကမယပညာဘုသူထံကမှမကြဘူးပဲနဲ့ကိုယ်ပိုင်အတွေးနဲ့သိတယ်ဖြစ်ပေါ်လာတဲ့ပညာမျိုးအစိမ်းကမယပညာဒီလိုပညာမျိုးကလောကီကိစ္စမှာတော့ထူးချန်တဲ့ပုံစံတွေမှာဖြစ်နိုင်တော်လဲပဲလောကုတ္တရာတရားနဲ့ပတ်သက်လာလို့ရှိရင်တော့တရားနောက်နဲ့သစ္စာဘုရားအလောင်းနေမှာဖြစ်နေ။ကျန်တဲ့ဘုရားတွေဖြစ်နေ။အင်မတန်မှဉာဏ်ကြီးတဲ့စံသာရိပုတ္တရာမထေရတော်မှာစိတ်ဓာမယပညာဆောင်ဖြစ်နေ။သူကိုယ်တိုင်တွေးထင်ပြီးတော့သိနိုင်ချောင်းမရှိဘူးတဲ့။ရှင်အတ္တတိစီကတရားခန္ဓာလေးတစ်ပုဒ်ကိုနာရမှသူကိုယ်တိုင်အမှန်တရားကိုတွေးသိနိုင်။စိတ်ဓာမယပညာမရနိုင်။ဒီသုဒ္ဓမယဆိုတာကြတော့ဒီဇုံတရားစီကနေပြီးတော့မှန်ကန်တဲ့တရားဓမ္မကိုနာယူလိုက်ရပြီးကြားလိုက်ရထိုကြားလိုက်ရသူဖြစ်ပေါ်လာတဲ့အသိဉာဏ်ကြတော့သုတ္တမယဉာဏ်လို့ခေါ်တယ်။သုတ္တဆိုတာကြားနာမှုကြောင့်မယကဖြစ်ပေါ်လာတဲ့ပညာမယဆိုတဲ့စကားလုံးကဗမာစကားမှာလည်းမယဘူးဆိုတာရှိနေတော့အဲ့ဒါနဲ့သွားပြီးတော့မယောနေတယ်နော်ဒီနေရာသုတ္တမယဆိုတာသုတ္တကထုတ်လုပ်ပေးလိုက်တယ်နာကြားမှုကထုတ်လုပ်ပေးလိုက်တဲ့ပညာလို့ဒီလိုပြောလို့လားဈာနာမှုကနေထုတ်လုပ်ပေးလိုက်တဲ့ပညာဒီကနေ့ညတရားဓမ္မကိုနာယူနေကြတယ်ထိုနာယူမှုဒီပညာကိုဖြစ်ပေါ်စေဟာဓာတုဓမ္မရပညာလို့ခေါ်တယ်အခုနာအခုပညာရတာပဲသိလိုက်တာပညာဈာနာလိုက်တာကနေပြီးတော့သိလိုက်မှုဆိုတာလေးညအဲ့တော့သုဒ္ဓမယပညာရအဲ့ဒီသုဒ္ဓမယပညာကိုဆက်စင်ပြီးတော့၄ကျင့်ပြီးမိမိတဏ္ဍာမှာအင်အားကောင်းအောင်လုပ်တာဘာဝနာမယပညာလို့ခေါ်တယ်အဲ့ဒါလို့အင်အားကောင်းအောင်လုပ်လာမှခုနကသတ္တနာဆိုတဲ့အမြင်ဟာပို့ပြီးတော့စင်ကြယ်တဲ့အစဉ်ပြန်မှာပေါ့ရှင်းခေတုံးက ပဒါနောက်ခံထားတဲ့မှန်နေဒီကလေးဖြစ်လို့ကြည်မှန်ဆိုတာရှိခဲ့တော့မရှိဘူးကြည်မှန်အနေနဲ့မလုပ်ကြလဲဆိုကြည်မှုန်ဆိုတာလုပ်ကြကြည်မှုန်ဆိုတာပါဠိလိုအာရာသပါဠိလိုအာရာသမေရာဆိုတဲ့ဆိုင်လုံးကြည်ပြာအဝိုင်းကိုအယောင်ဖိတ်ဖိတ်တောက်လာအောင်ဖွတ်ထားအဲ့ဒီဖွတ်ထားတဲ့ကြည်ပြာအဝိုင်းကိုပဲသူကြည်ပြာအဝိုင်းကိုညံ့နာမူပြီးတော့ကြည့်လိုက်တဲ့အခါမှာကြည်ပြာအဝိုင်းထဲမှာပေါ်လာတဲ့ရုပ်လေးမြင်ရတာပေါ့အဲ့ဒါကိုလူတွေကကိုကိုမျက်နှာမှာမရှိတယ်ဆိုတာကြည့်ကြညာလို့ရှိရင်ကိုမျက်နှာကိုပြန်ကြည့်ကြည့်ချင်းမုံကိုဆောင်းထားပြီးချင်းမုံကြည်ပြာအဝိုင်းကိုပုတ်ပြီးတော့ခိတ်ခိတ်တောက်နေတဲ့အယောင်ပေါ်မှာပေါ်လာတဲ့မျက်နှာရိပ်ကိုကြည့်ချာအဲ့ဒါကိုချင်းမုံပြန်အဲ့ဒီချင်းမုံမှာခိတ်ခိတ်တောက်လာအောင်ကျူရာကကျင်းနဲ့အားနဲ့ပုတ်ပြရအဲ့ဒါလို့ပုတ်ပြတဲ့အခါကျတော့မှကြီးမှုန်ပြားအယောင်ကတောက်တာအယောင်တောက်လေးလေးမျက်နှာရိပ်ဟာပြင်းပြင်းလာလေးလေးအယောင်တောက်လာလေးလေးမျက်နှာရိပ်ပြင်းပြင်းလာဒီကြီးမှုန်ကြီးတစ်ခုရလာတာဟာဘာနဲ့ဥမာတူလို့ဆိုသုတမယပညာရလာတာ ਨੇ တကယ်အဲ့ဒီသုတမယပညာကိုအချင်းခံပြီးတော့ကိုယ်စိတ်ကိုအာယုံလေးနဲ့လေ့ကျင့်ပြီးတော့ထတလဲနဲ့လေ့ကျင့်ဆောင်ရွက်ပေးလိုက်တဲ့အခါကျတော့ချင်းမုံကိုအယောင်ထွက်လာအောင်ပို့နေတယ်လို့ပဲအယောင်ထွက်အောင်ပို့နေလို့အယောင်လေးဖိဖိကြောက်လာတဲ့အယောင်လေးပေါ်လာလိုက်ရင်မျက်နှာရိပ်ကထင်ထင်ရှားရှားပေါ်လာတယ်လို့ဘာဝနာပညာပညာဆိုဖြစ်ပေါ်လာတယ်အဲကြောင့်ဘုန်းကြီးတွေကရှေးဥစ္စာသုတမယပညာရအောင်တရားနာကြရတယ်စာပေဖတ်ရှုကြရတယ်၊လေ့လာကြရတယ်၊မေးမြန်းကြရတယ်၊ဆွေးနွေးကြရတယ်။အဲဒီလိုမေးမြန်းဆွေးနွေးခြင်းဖြင့်သုတမယပညာတွေရလာပြီးတဲ့အခါမှာထိုသုတမယအခြေခံပြီးတော့ဘာဝနာမယပညာဖြစ်လာအောင်အကျဉ်းချင်းအထက်ထက်စိတ်နဲ့အာယုံကိုမေ့ကျင်ခံယူဖို့လိုအပ်တယ်လေ။မေ့ကျင်ခံယူတာကိုပဲတရားအားထုတ်တယ်လို့ခေါ်တာပါ။စိတ်နဲ့အာယုံနဲ့ကပ်ပြီးတော့လေ့ကျင့်နေတာ။အဲဒီလိုလေ့ကျင့်လိုက်လို့ချင်းအသိဉာဏ်ဤရှင်းတဲ့ရှင်းလာတယ်ရှင်းလာတဲ့အခါကျတော့အသိဉာဏ်ဤရှင်းလာတာဟာအာယုံပေါ်မှာပေါ်ထင်းလာတဲ့မိမိရဲ့မျက်နှာရိပ်ကိုထင်ထင်ရှားရှားမြင်ရသလိုပဲတဲ့သဘာဝတရားတွေကထင်ထင်ရှားရှားကြီးမြင်လာတယ်ဟုတ်အေးအဲ့ဒါကိုပြောတာဒိဋ္ဌိဝိတုဒ္ဓိတတ္တဝါဆိုတဲ့အတွေးဒီအထင်တွေကိုဖြတ်ကျော်ပြီးတော့တတ္တဝါဆိုတာခြင်းချင်းယူဆချက်တစ်ခုမြတ်လာဖြစ်တယ်တကယ်ရှိနေတာကယုံတဲ့ဏနှစ်မျိုးပဲလို့ယုံတဲ့ဏထိအောင်စိုက်ထိပ်ပြီးတော့မြင်လာပြီဆိုလို့ရှိရင်ဒိဋ္ဌိဝိတုဒ္ဓိဒီအမြင်လေးဟာစင်ကြဲလာပြီခြင်းမုံယုတ်ထဲမှာမျက်နှာရိပ်ပေါ်လာတယ်လို့ပဲတဘာဝရှုပ်ဏနေရဲ့တဘာဝအသင်္တရံဟာပေါ်လာတယ်အဲ့ဒီလိုပေါ်လာလိုက်တာနဲ့တကြိမ်နဲ့အေးစောစောကတို့ထင်းနေကြတဲ့သူငါရှိတယ်ဆိုတဲ့တတ္တဝါဆိုတဲ့အတွေ့အကြုံငါဆိုတဲ့အတွေ့အကြုံငါဟာဆိုတဲ့အတွေ့အကြုံသူတော်ဘာဆိုတဲ့အတွေ့အကြုံသူတော်ဟာဆိုတဲ့အတွေ့အကြုံဒီအတွေ့အကြုံဟာတခုမှမမှန်ပါလားတကယ်တော့သဘာဝတရားဖြစ်တဲ့ယုံနဲ့နဲ့နှမျိုးသာလင်းဒီအတိညာဏ်ထဲမှာပေါ်လာတာပါလားလို့ချင်းမုံထဲမှာမိမိမျက်နှာရိပ်ချင်းချင်းရှားရှားပေါ်လာပြီးတကယ်လို့တရားဓမ္မတွေချင်းချင်းရှားရှားပေါ်လာနိုင်ပါပြီအဲ့လိုပေါ်လာခြင်းဒီပင်နဲ့နာမရူပနာယထာဝတ္တနာဒိဋ္ဌိဝိတုဒ္ဓိနာမနန္ဒယုတ်တွေကိုမှန်မှန်ကန်ကန်ယုံနဲ့နှစ်ပါးကိုကိုယ်ကိုယ်ချာချာသိမြင်ခြင်းဟာဒိဋ္ဌိဝိတုဒ္ဓိဖြစ်ပါတယ်လို့ဝိတုဒ္ဓိမှာဒီလိုဆိုတာပါအဲ့တော့ခုနရတနာဝိတုဒ္ဓိဖြစ်ဖို့အတွက်အခြေခံဖြစ်တဲ့အတွေ့အထင်တွေကိုရှင်းယုံနဲ့ပြီးပြီလားလို့ဆိုမပြီးသေးဘူးဘာလို့နေသေးလဲဆိုအဲ့ဒီဒီယုံတဲ့နန်းတွေဟာတကယ်ရှိနေတဲ့သဘာဝတရားတွေဟာဘာကြောင့်ရှိနေရတာလဲဆိုတဲ့ဆရာဆရာအကြောင်းတရားကိုပါသိမြင်လာဖို့လိုအပ်တယ်ဟုတ်ဘာကြောင့်ရှိနေရတယ်ဘာကြောင့်ဖြစ်နေတယ်ဆိုတဲ့အကြောင်းတရားကိုကိုပါသိလာပြီးဆိုမှပြည့်စုံတယ်လို့ပြောရမယ်သုံးမဟုတ်လို့ရှိရင်သူပေါ်တယ်လို့ပေါ်လာတာလားသုံးမဟုတ်တစုံတစ်ယောက်ကခံနေလိုက်လို့ပေါ်လာတာလား ဘယ်လိုကြောင့်ပေါ်လာတာလဲဆိုရင်အကြောင်းနဲ့ပတ်သက်ပြီးတော့တွေးဝေပြီးတန်တရားတွေဖြစ်နေအောင်အဲ့ဒါလို့တန်တရားတွေမဖြစ်ရအောင်ဘာကြောင့်ဒီအရေးဟာရုပ်နဲ့နာမ်ဆိုတဲ့သဘာဝတရားဟာရှိလာတာလဲဆိုတာကြည့်လိုက်တဲ့အခါကျတော့ဆရာဆရာအကြောင်းတရားတွေကိုဖြစ်နေရှားရှားပေါ်လာတာသိလာတယ်အဲ့လိုဆိုင်ရဆိုင်ရအကြောင်းတရားတွေကိုသိလိုက်တာနဲ့ကြိုင်တဲ့အဖြစ်လေငါကတွေးထင်ထားတယ်တို့လူတွေဆိုတာထာဝရဘုရားဖန်ဆင်းလို့ဖြစ်လာတာကဘာကြီးကိုဘုရားကြီးကဖရာကဖန်ဆင်းထားတာတို့ဘုတ်တော်ရှင်ကဖန်ဆင်းထားတယ်ဆိုတဲ့အတွေးတွေမှလွန့်သွားပြန်မရှိတော့ဘာဖြစ်လို့လဲကိုကိုယ်တိုင်မြင်တဲ့အကြောင်းကဖန်ဆင်းတဲ့အကြောင်းမှဟုတ်မှာမဟုတ်ဘူးဟောနောက်တစ်ခုကတချို့ကထင်တယ်ဒါတွေကသူ့ဟာသူ့အလိုလိုဖြစ်လာတာတွေပါဘယ်သူမှလောက်တာမဟုတ်ပါဘူးအကြောင်းမဲ့ဖြစ်လာတဲ့အရာတွေပါလို့အကြောင်းကိုလက်မခံတဲ့အာယတိကဝါဒဆိုတဲ့အတွေးတွေကလည်းရှိခဲ့သေးတယ်။အဲ့ဒီအတွေးတွေကလည်းပဲလုံးဝရှင်းသွားတယ်ဟော။ဟောသာဝရဘုရားဖန်ဆင်းလို့ဖြစ်တယ်ဆိုတာလည်းမဟုတ်ဘူး။အကြောင်းမဲ့ဖြစ်တယ်ဆိုတာလည်းမဟုတ်ဘူး။တကယ်ရှိမှန်တဲ့အကြောင်းကဓာရီဓာရီပဲလို့အကြောင်းတွေကိုမြင်လိုက်တာလည်းကြိုင်နဲ့မှားရင်းနဲ့အကြောင်းတရားပေါ်မှာမှားရင်းဆိုသုံးသပ်ထားတဲ့အယူဆမှားရင်းမှုတွေကလည်းပဲရှင်းကျင်သွားတယ်။တန်တရားလည်းကင်းသွားတယ်အတွင်းမှားတွေလည်းရှင်းကျင်သွားတယ်။ဒါကြောင့်မို့ဒီအမြင်ကြတာကအသိဉာဏ်ကိုပစ္စယပရိဂဟဏံလို့ခေါ်တယ်ပစ္စယဆိုတာအကြောင်းတရားကိုပရိသဟပိုင်းပိုင်းနိုင်နိုင်ဆုတ်ကန်မိပြီးတော့သိတယ်ညာတဲ့ဟောအကြောင်းထီအောင်ဆုတ်ကန်ပြီးတော့သိသွားတယ်အကြောင်းထီအောင်ကန်ပြီးသွားပြီးတော့သိသွားတာဘာဖြစ်လဲတန်တရားဆိုတာဒီမလာတော့ဘူးဘာကြောင့်ဖြစ်တာလို့ဘုရားဖန်ဆင်းလို့ဖြစ်တာလားအကြောင်းပဲဖြစ်တာလားဆိုတော့အတွေးတွေကိုဖယ်ရှားနိုင်တယ်ဆက်ကြောင့်မို့ကင်္ခာဝိတရဏဝိတုဒ္ဓိလို့ခေါ်ကင်္ခာဆိုတာတန်တရားဖြစ်တယ်အေးတန်တရားဖြစ်တယ်ဆိုတဲ့နေရာနဲ့ပတ်သက်ပြီးတော့တန်တရားတွေက16မျိုးတောင်မှပဲစာပေကျမ်းဂန်ဒီမှာဆိုထားတာရှိတယ်ဟောအတိတ်နဲ့ပတ်သက်ပြီးတော့တန်တရား5မျိုးအနာဂတ်နဲ့ပတ်သက်ပြီးတော့တန်တရား5မျိုးပစ္စုပန်နဲ့ပတ်သက်ပြီးတော့တန်တရား6မျိုးအားလုံးပေါင်းလိုက်တဲ့အခါကျတော့တန်တရား16မျိုးရှိအဲ့ဒီ16မျိုးတော့တို့လုံးတော့တွေးတော့ယုံမှမှုဆိုတဲ့တန်တရားတွေကိုလည်းဖြတ်ကျော်သွားနိုင်တယ်ဖယ်ရှင်းပြစ်လိုက်နိုင်တယ်ဒါကြောင့်မို့ကင်ခာလို့ဆိုတယ်တွေးတော့ယုံမှနေတဲ့အတွေးတွေကိုဝိတရဏကျော်ဖြတ်ပြီးတော့ဝိတုဒ္ဓိမိမိရဲ့ဉာဏ်မြင်လေးကဆင်ကျင်သွားပါတယ်အဲ့ဒီဉာဏ်ကခုမပါဘဲနဲ့ဝိပဿနာချင်းစဉ်ကိုချင်းလို့မရပါဘူးတဲ့ဒီဉာဏ်ကခုဟာဘုရားအရေးကြီးတော့foundation ဆိုဝိပဿနာဝိပဿနာဉာဏ်ရဲ့ foundation ဖြစ်ပါတယ်ပထမဆုံးယုံတဲ့နာမ်ကိုသာရှိတယ်ဆိုတာသိအောင်ကြိုးစားရမယ်ဒုတိယထိုယုံနာမ်ရဲ့စိတ်မှန်တဲ့အကြောင်းတရားတွေကိုသိရှိနိုင်အောင်ကြိုးစားရနေတယ်အဲ့ဒီဉာဏ်မြင်နှစ်ခုရလိုက်ပြီးဆိုလိုက်တာ ਨੇ တကြိုင်နဲ့ယထာဘူတဉာဏသဒ္ဒနာလို့စာပေမှာ၃နေ့ရှိတယ်မမှန်ကန်ကန်မြင်ပြီးတော့သိတဲ့အသိဉာဏ်ဆိုတာဒီဉာဏ်2မျိုးကိုပြောတာပါဒေဋ္ဌိဝိသုဒ္ဓိကင်္ခာဝိတရဏဝိသုဒ္ဓိဆိုတဲ့စင်ကြယ်မှု၄ရပ်ကိုဖြစ်ပေါ်စေနိုင်တဲ့နာမရူပပြိစေရဉာဏ်ပစ္စယပြိခာဉာဏ်လို့ဆိုဒီဉာဏ်2ခုဟာယထာဘူတဉာဏတတနာပါတဲ့မှန်ကန်တဲ့ဉာဏ်အမြင်ကြီးဖြစ်ပါတယ်အဲ့ဒီမှန်ကန်မှုဆိုတဲ့ဉာဏ်အမြင်မှမရှိသေးလို့ရှိရင်နိဗ္ဗာန်ကိုမလိုပါဘူးနိဗ္ဗာန်ကိုမြင်ဖို့ဆိုဖြစ်နိုင်ဘူးတဲ့နိဗ္ဗာန်ရဲ့အတားအဆီးတွေအကာအကွယ်တွေကအလွန်များနေမိမိရဲ့တန်တာအတားအဆီးကာကွယ်တွေဆိုတာဘယ်ကိုတားဆီးပြီးဘာကိုကာကွယ်ထားတာလဲဆိုမိမိရဲ့စိတ်အစဉ်လေးကအသိဉာဏ်လေးကမနှင်းလက်နိုင်ဘူးထို့အသိဉာဏ်လေးကိုအားပြော့သိသိတော့နိဝရဏဆိုတဲ့အကုသိုလ်တရားတွေကလွန်ထားတယ်ကိလေသာဆိုတာအညစ်တွေကဆုတ်ပိတ်ထားတယ်။និဝရဏတွေကဆုတ်ပိတ်ထားတယ်။ကိလေသာတွေကလွှမ်းအောင်ထားတယ်။ဒါကြောင့်မို့လူတွေရဲ့အသိဉာဏ်ဟာနိဗ္ဗာန်ကိုမြင်နိုင်စွာဆိုတာမရှိဘူးတဲ့။တန်တရာထဲမှာမိမိအထင်နဲ့အမြင်ပေါ်မှာပဲတွေ့တာပြီးတော့နေကြရတယ်ဟော။ဒါကြောင့်မို့သန္တနာဝိသုဒ္ဓိဆိုတာဖြစ်မှန်တယ်ဘူးလို့ပြောတယ်။ ေးဒါသနာဝိတုဒ္ဓိဆိုတဲ့နိဗ္ဗာန်မြင်ဖို့အတွက်ဒီအခြေခံဉာဏ်တစ်ခုကစင်ကြယ်လာပြီဆိုတဲ့အခါမှာဝိပဿနာဉာဏ်လမ်းကြောင်းတက်သွားလို့ရှိထောဝိပဿနာဉာဏ်လမ်းကြောင်းအစဉ်စစ်ခန္ဓာအာယုန်နဲ့စိတ်နဲ့ယုံနာအာယုန်နဲ့ဝိပဿနာရှုတဲ့စိတ်တို့ပေါင်းစပ်ပြီးတော့သမာဓိစွမ်းအားပညာစွမ်းအားနှစ်ရပ်ပေါင်းစပ်ပြီးတော့အလုံးလုံးလိုက်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့ခန္ဓာကချင်းပုံပြင်းကိုပွတ်တိုင်ပေးတယ်လို့ပဲသဘာဝတရားတွေဟာချင်းချင်းရှားရှားကြီးပေါ်လာမှာဖြစ်ပါတယ်။ဒီကောင်းပြီကိတုကောပမသုတ်တယ်မှာဇန်တော်တစ်ပါးကသိချင်တယ်သူကနိဗ္ဗာန်ကိုမြင်တဲ့ဉာဏ်အမြင်မှာဘယ်လိုအတိုင်းအတာနဲ့မှစစ်ကြင်မှုရနိုင်တယ်လဲဆိုလို့ဒီစစ်ကြင်မှုအပိုင်းနဲ့ပတ်သက်ပြီးသူမရှင်းလို့သူကတွေ့တဲ့ကိုယ်တော်တိုင်းမင်းကြီးအဲ့ဒီကိုယ်တော်ကအရှင်ဇာတဲ့ဇန်တပါးရဲ့ညာအမြင်စစ်ကြဲတယ်ဆိုတာဘယ်လိုအတိုင်းအတာနဲ့ဖြစ်လာတာလဲသူမေးတဲ့ကိုယ်တော်ကအရိယာပဲဉာဏ်တာပုဂ္ဂိုလ်မျိုးဖြစ်မယ်အရိယသူတော်စင်တကယ်ကိုဉာဏ်မြင်ပေါ့ရောက်ထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကသူချင်းခဲ့တဲ့လမ်းကြောင်းတိုင်းသူကပဲလို့ဖြေတော့ဆိုမရှင်းနဲ့အာယတန6ပါးရဲ့ချက်ကြောင်းတရားနဲ့ချုပ်ကြောင်းတရားကိုရှင်းရှင်းလင်းလင်းမြင်မယ်ဆိုလို့ရှိရင်တော့သဒ္ဒနာဝိတ္တိဖြစ်ပါတယ်ဒီလိုဖြေလိုက်သာသာပေလို့ဒီလိုပထမနားလဲလေအာယတန6ပါးဆိုတော့စာစကားပြောလိုက်တဲ့အခါကျတော့ဘုန်းကြီးတို့တွေစိတ်ကစာထဲရောက်သွားမယ်စာထဲမရောက်စင်ဘူးအာယတန6ပါးဆိုတာကိုယ်မျက်စိရဲ့နားရဲ့နှာခေါင်းရဲ့လက်ရရဲ့ကိုယ်ရဲ့စိတ်ရဲ့ဣစ္ဆတိကအာယတန6ပါးအဲ့ဒီ6ပါးကိုရင်းညွှန်းပြောတာယသိနန္ဒနေယကိုဆိုရက်အာရဏ6ပါးဟာဘာကြောင့်ဖြစ်လာသလဲဘာကြောင့်ချုပ်သွားရသလဲနောက်ဆုံးချုပ်ငိမ့်သွားတာဘယ်နည်းနဲ့ချုပ်ငိမ့်သွားသလဲဘယ်လိုအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာသလဲဆိုတာကိုလေ့လာဆန်းစစ်ပြီးတော့ပြင်မြင်မယ်ဆိုလို့ရှိရင်သဒ္ဒနာဝိတ္တိဖြစ်ပါလေလို့ပြောလိုက်တယ်သူပြောလိုက်တဲ့စကားကသူကြည့်ခဲ့တဲ့လမ်းစဉ်ကဒါနဲ့သူကယန္တာဖြစ်ခဲ့တာကိုနိဗ္ဗာန်ကိုမြင်ခဲ့တာဒီလမ်းစဉ်နဲ့သူကမြင်ခဲ့တယ်သင်္ခုပ္ပတာရလို့ဆိုတဲ့မျက်စိပေါ်မှာမမြင်တဲ့သဘောတရားတွေဆင်ញင်စဉ်းစားဘူးလေဆင်ញင်စဉ်းစားပြီးတော့လေ့ကျင့်ပွားများလာသည့်အတွက်ကြောင့်သူဟာသဒ္ဒနာဝိတ္တိကိုရခဲ့တယ်သောတာပတာရလို့ဆိုတဲ့နားအချီနဲ့ပတ်သက်ပြီးတော့သဘာဝတရားတွေကိုရှုမြင်သုံးသပ်ပြီးတော့ဝိပဿနာဉာဏ်ဉာဏ်နဲ့ရှုသိမြင်သုံးသပ်ပြီးတော့ဆင်ញင်အားထုတ်ခဲ့ဘူးလေထို့တူပဲခန္ဓာပတာရ၊ဇီဝပတာရ၊ကာယပတာရမနာရဏစိတ်နဲ့ပတ်သက်တဲ့အာယုန်လေးပေါ်မှာစူးစိုက်ရင်ကနေပြီးတော့ဝိပဿနာချင်းစဉ်တစ်ခုချင်းလို့အောင်မြင်ပေါက်ရောက်ခဲ့ပြီလေအဲ့ဒီသူချင်းခဲ့တဲ့လမ်းကြောင်းအတိုင်းသူကပြောလိုက်တာပဲလေသူချင်းခဲ့တဲ့လမ်းကြောင်းတဲ့အဲ့ဒီအာယတန6ပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားအဲ့ဒါကိုသမှုရိယနဲ့အထင်ကမှဒီတစ်ခုကိုရှင်းရှင်းလင်းလင်းမြင်ပြီဆိုလို့ရှိရင်သဒ္ဒနာဝိတ္တိဖြစ်ပါတယ်လို့ဒီလိုပြောလိုက်တော့ပုဂ္ဂိုလ်ကတိတ်ပြီးတော့မကျေနပ်ဘူးလာမေးတဲ့ကိုယ်တော့မကျေနပ်လို့နောက်ကိုယ်တော်တော်သွားမေးပြန်ရှင်ပြရတယ်ဘယ်လိုအတိုင်းအတာနဲ့မှသဒ္ဒနာဝိတ္တိဆိုတာဖြစ်နိုင်တယ်လဲဆိုတော့အဲ့ဒီကိုယ်တော်ကဘာဖြေလိုက်တယ်ဆိုမရှိဥပါဒနဲ့ခန္ဓာ၅ပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားကိုရှင်းရှင်းလင်းလင်းသိသဒ္ဒနာဝိတ္တိဖြစ်ပါလေလို့ဖြေလိုက်ပြန်သူကြတော့ခန္ဓာ၅ပါးလို့ဆိုတော့သိတရားရှိတရားကောင်းတယ်ခုနကကိုယ်တော်ဖြေတာကယုတ်တရားအချို့ပဲပါသေးတယ်ဉာဏ်တရားလည်းမကုန်ဘူးယုတ်တရားလည်းမကုန်ဘူးခုနကအချို့အဝက်ကလေးသိတာနဲ့သဒ္ဒနာဝိတ္တိဖြစ်တယ်ဆိုတော့မကျေနပ်ပြန်မကျေနပ်ဘူးမကျေနပ်လို့ဒုတိယကိုယ်တော်သွားမေးတော့ဒုတိယကိုယ်တော်ကဥပါဒနဲ့ခန္ဓာ၅ပါးနော်တဏှာတို့ဒိဋ္ဌိတို့ ਨੇ ဆွဲလိုက်ရဖြစ်တဲ့ရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တို့ဆိုတဲ့ဘုန်းကြီးတို့တွေရဲ့တဏှာမှာဖြစ်နေတယ် ဒီတဘာဝအစု၅မျိုးနဲ့ပတ်သက်ပြီးဘာကြောင့်ဖြစ်တယ်ဘာကြောင့်ချုပ်သွားတယ်ဆိုတဲ့ဒီတဘာဝတွေကိုအတိုင်းအတာပြည့်ပြည့်စုံစုံသိပြီးဆိုရင်ဒသနဝိတ္တိဖြစ်ပါတယ်လို့ဖြေလိုက်တာရုပ်တဏ္ဍနဲ့ပြည့်ပြည့်စုံစုံဖြေလိုက်တာပဲဒီအဖြေသို့တော်လည်းဒီကိုယ်တော်ကဒီအဖြေကိုမကျင့်တတ်ပြန်ဘာလို့မကျင့်တတ်တယ်ခုနကကိုယ်တော်ဖြေတာနဲ့ကွဲလွဲနေပြန်သေးတယ်ပေါ့နောက်ထပ်အဖြေတစ်ခုရှာအောင်မယ်နောက်ကိုယ်တော်တဘာစီသွားမေးပြန်တယ်နောက်ကိုယ်တော်တဘာစီသွားမေးတော့နောက်ကိုယ်တော်ဘယ်လိုပြောလို့ဆိုငါရှင်နဲ့ဒသနဝိတ္တိဖြစ်ဖို့ဆိုတာတဲ့ဓာတ်ကြီးလေးပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားသို့မဟုတ်ဓာတ်ကြီးလေးပါးရဲ့ဖြစ်မှုပြမှုတွေကိုရှင်းရှင်းလင်းလင်းသိဖို့လိုတယ်ဓာတ်ကြီးလေးပါးရဲ့ဖြစ်မှုပြမှုသို့မဟုတ်ဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေကိုရှင်းရှင်းလင်းလင်းသိပြီဆိုရင်ဒသနဝိတ္တိဖြစ်ပါတယ်လို့ဖြေလိုက်ပြန်တယ်ဖြေလိုက်တဲ့အခါကျတော့သူကပိုကျင်းသွားပြီလားနန္တရားတော်မပါဘူးယုတ်တရားလေးနဲ့ရှုပြီးတော့သူကနိဗ္ဗာန်ကိုမြင်တယ်လို့ပြောလိုက်တာမကျေနပ်ပြန်ဘူးနော်ဓာတ်ကြီးလေးပါးတွင်ရှုပြီးတော့သူကဒီဉာဏ်မြင်စင်ကြယ်မှုကိုရတယ်လို့ဖြေတာမကျေနပ်လို့နောက်ကိုယ်တော်တော်ဘာစီသွားမေးပြန်တယ်အရှင်ဘုရားတဲ့ဒါကတော့ဝိတ္တုဆိုတာဘယ်လိုတိုင်းတာနဲ့မှဖြစ်တာလို့ဆိုအဲ့ဒီကိုယ်တော်ကဖြေပုံကယံကိစိသမှုရိယဓမ္မသဗ္ဗန္တံနိရောဓဓမ္မမရှိရင်ဖြစ်ချင်းသဘောရှိတဲ့တရားတွေမှန်တယ်မြတ်ပြည့်ချင်းသဘောရှိတယ်လို့ရှင်းရှင်းလင်းလင်းမြင်မယ်ဆိုရင်ဒသနဝိတ္တိဖြစ်ပါတယ်ဖြစ်ချင်းသဘောတရားရှိတဲ့တရားမှန်တယ်မြတ်ပြည့်ချင်းသဘောရှိတယ်ဒီစကားပိုင်းလေးကိုတရားနာပရိသတ်တွေကြားမှုရပါလိမ့်မယ်ဓမ္မစကြာထဲမှာပါရမောလားယံကိစိတ်သမှုရိယဓမ္မံသဗ္ဗန္တံနိရောဓဓမ္မံတိဓမ္မစက်ခုံဥဒ္ဒပါတိဆိုတဲ့တရားမှရှိတယ်လေအဲ့ဒီမှာရှင်ကုဋေညသတ္တဗံဖြစ်သွားတဲ့အခါမှာသင်္ခါရတရားတွေအားလုံးဟာဖြစ်ချင်းသဘောရှိတဲ့သင်္ခါရတရားတွေအားလုံးဟာချုပ်ချင်းသဘောရှိတယ်လို့ချုပ်ကုန်သုံးသပ်ဆင်ခြင်တဲ့ဝိပဿနာဉာဏ်နဲ့သတ္တဗံအစ်ရင်ရောက်သွားတယ်အဲ့ဒီကိုယ်တော်ကလည်းသတ္တဗံဖြစ်ပြီးတော့နိဗ္ဗာန်ကိုမြင်ခဲ့တာသူဒီလမ်းကြောင်းကမြင်ခဲ့တာဖြစ်လို့သူသွားခဲ့တဲ့လမ်းကြောင်းအတိုင်းသူကဖြေလိုက်တာဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှချုပ်ချင်းသဘောရှိတယ်လို့ရှင်းရှင်းလေးသိတယ်မြင်တယ်ဆိုရင်ဒသနဝိတ္တိဖြစ်ပါတယ်လို့ဖြေလိုက်တော့ဉာဏ်လေးပါးကိုချင့်ကပ်ပြီးတော့မေးလိုက်လို့ရလိုက်တဲ့အဖြေတစ်ခုကိုမှသူကရှင်းတတ်မှုမရှိဘူးအဲ့ကိုရှင်းတတ်မှုမရှိတာနဲ့အဲ့ဒီအဖြေလေးခုကိုမှတ်ယူပြီးတော့မြတ်စွာဘုရားဆီသွားသွားပြီးတော့ဘုရားကိုသွားလျှောက်တယ်အရှင်ဘုရားရဲ့ပထမကုတော်ကတပည့်တော်မေးတာကိုသူကဖြေတယ်တဲ့အာယတန6ပါးရဲ့ဖြစ်ကြောင်းတရားချုပ်ကြောင်းတရားဖြစ်မှုပြမှုတွေကိုရှင်းရှင်းမြင်ဒသနဝိတ္တိဖြစ်တယ်ဒုတိယကုတော်ကခန္ဓာဥပါဒဏ်နဲ့ခန္ဓာ5ပါးရဲ့ဖြစ်မှုပြမှုတို့ကိုဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေကိုရှင်းရှင်းလင်းလင်းသိရင်ဒသနဝိတ္တိဖြစ်တယ်တတိယကုတော်ကဓာတ်ကြီး4ပါးရဲ့ဖြစ်မှုပြမှုဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေရှင်းရှင်းလင်းလင်းမြင်ဒသနဝိတ္တိဖြစ်တယ်။စတုဋ္ဌကုတော်ကဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှပြချင်းသဘောရှိတာပဲလို့မြင်ရင်ဒသနဝိတ္တိဖြစ်တယ်လို့ဒီလိုတစ်မျိုးစီဖြေကြတယ်ခင်ဗျာတဲ့ဒသနဝိတ္တိဖြစ်ဖို့ရတဲ့ဘယ်လိုအတိုင်းအတာနဲ့မှတ်ရမလဲဘုရားကိုမေးတယ်အဲ့လိုဘုရားကိုမေးတဲ့အခါကျတော့မြတ်စွာဘုရားကခန္ဓာကိုယ်တော်ရဲ့အဖြစ်အားလုံးကမှန်တယ်ပမာဘူးသို့သောသူတို့လာခဲ့တဲ့လမ်းကြောင်းအတိုင်းခြေကြတာသူတို့လာခဲ့တဲ့လမ်းကြောင်းကတူချမတူတာဘူးအခုဒီကနေ့တရားဝဲကြီးကိုလာတဲ့လူတွေတောင်ကလာတာလည်းရှိတယ်မြောက်ကလာတာလည်းရှိတယ်ခြေကလာတာလည်းရှိတယ်အေးတောင်ကနေတဲ့ပုဂ္ဂိုလ်ကတောင်ကနေမြောက်သွားလို့မဖြေပေဘူးလားတောင်ရမှာနေတဲ့ပုဂ္ဂိုလ်ကတရားဝဲပဲမှရှိတော့အေးမြောက်ရမှာရှိတယ်ဆိုတော့တောင်ရကလာမှာပေါ့တော့မြောင်ရက်ကလာတဲ့ပုဂ္ဂိုလ်ဟာဒီစကားကြတော့သူကမချေနှက်စရာကြီးဖြစ်နေဟုတ်လားသူကမြောင်ရက်နေတာဆိုတော့မြောင်ရက်ကလာမှာတောင်ရက်ကလာမှာမဟုတ်ဘူးအရှိရနေတဲ့ပုဂ္ဂိုလ်ဟာလေဟေးတောင်ကနေမြောင်ကိုလာဆိုတဲ့စကားမချေနှက်ဘူးသူကအရှိကနေအနောက်လာရမှာကိုယ်အနောက်ဘက်နေတဲ့ပုဂ္ဂိုလ်ကြတော့အနောက်ကနေအရှိမလာရဘူးလားအဲ့ဒီလိုကိုယ်လမ်းကြောင်းကမတူညီတဲ့အဖြေတွေဖြစ်နေသည့်အတွက်ကြောင့်မချေနှက်အဲ့တော့မကြည်နဲ့တာမြတ်စွာဘုရားကအေးငါဥပမာတစ်ခုပြောမယ်အဖြေမပေးဘူးမြတ်စွာဘုရား အဖြစ်မပေးဘဲနဲ့ငါဥပမာတစ်ခုပြောမယ်။ပောက်ပင်ကိုမမြင်ဘူးတဲ့လူတယောက်ကသူတွေ့တဲ့လူကိုမေးကြည့်တယ်ပောက်ပင်ဆိုတာဘယ်လိုဟာလဲပေါ့။ဆိုတော့ပထမတွေ့တဲ့လူကဖြေလိုက်တယ်။ငါပောက်ပင်ဆိုတာကွာမဲမဲချုပ်ချုပ်မိလောင်တင်ကုန်တူကြီးနဲ့တူတယ်လို့ဖြေ။သူမြင်ခဲ့တာအဲ့တိုင်းနဲ့မြင်ခဲ့တာပောက်ပင်ဆိုတာအရွက်တွေကျွေသွားပြီဆိုလို့ရှိရင်အသားကလည်းပောက်ပင်ရဲ့အသားကမြင်မှုတဲ့ပုံကိုသိလိုက်တယ်။အပင်ကခန့်နေတဲ့ပုံ။နော်။မိအောင်ထားတယ်လို့လက်။အရက်တွေကကျွေးနေတယ်ဆိုတော့သစ်ငုံတူကြီးတို့ဖြစ်နေတာပေါ့။မိအောင်ပင်မိအောင်ထားတဲ့သစ်ပင်သစ်ပင်သစ်ပင်ကြောင့်ဒီသစ်ငုံတူကြီးတို့ပဲကြည့်လိုက်မဲမဲချောက်ချောက်ကြည့်။သူကအဲ့ဒါမြင်မှုတွေအတွက်ကြောင့်အေးပောက်ပင်ဆိုတာတဲ့။ဟိုမဲမဲကျုပ်ကျုပ်သစ်ငုံတူကြီးလိုပဲလို့ပြောသွားတယ်။ဘုလူကဒီကောင်ပေါက်ပင်သိမထင်ပါဘူးနောက်တယောက်မေးဦးမယ်နောက်တယောက်မေးဦးမယ်ဆိုတော့နောက်တယောက်ကဘလို့ဖြေတုံးဆိုဟာပေါက်ပင်ဆိုတာကွာရဲမဲ့နေတာပဲကွာဈေးတဲကဟိုစက်သားဝက်သားခုတ်ဖြစ်ထားတဲ့အသားဖြစ်တယ်လို့ရဲမဲ့နေတာသူဖြေတဲ့အချိန်ကပေါက်ပင်ကတပင်လုံးပင်လုံးကျွတ်ပွင့်နေတာကိုပင်လုံးကျွတ်ပွင့်နေတဲ့အချိန်မှာဆိုတော့အဲ့ဒီတိုင်းပဲသူမြင်တာပောက်ပင်ကိုကြည့်လိုက်မယ်ဆိုရင်အခုတဘူရဲဆိုရင်တဘူရဲဆိုလို့ရှိရင်ဟုတ်တာပောက်တွေလဲတွေပွင့်ကြတယ်လို့ဆိုတာပေါ့တော့တဲ့မှာသွားကြည့်ရင်ပောက်တွေလဲတွေပောက်ပင်တွေလဲပင်တွေကြည့်လိုက်မယ်ဆိုရင်ရဲနာအဲ့တော့သူကရာသီအလိုက်ကိုတွေးခဲ့တဲ့အပင်ကိုကိုယ့်ဟာကိုဖြေချတယ်အဲ့တော့တတိယလူမေးလိုက်တဲ့အခါကျတော့ဟာပောက်ပင်ဆိုတာအတိအညာလေးတွေတွဲလဲလေးတွေနဲ့ကိုယ့်ကိုယ်ပင်နဲ့အနာဂတ်တူတယ်ကွာ။ဟောသူကြတော့အပွင့်ကနေပြီးတော့ဟိုအတိရံလေးတွေအတိလေးတွေထွက်တာ။ပောက်ပင်ကအတိလေးတွေတွဲလောင်းလေးတွေကြာတာ။အဲ့ဒါကိုသူကဖြေတယ်။သူမြင်တဲ့အချိန်ကအဲ့ဒီတိုင်းပဲပေါ့ဘူး။တခါနောက်တစ်ယောက်ကိုတောင်းပြပြန်တယ်။တကယ်ချင်းပောက်ပင်ဆိုဘယ်လိုမှာတော့ပောက်ပင်ဆိုတာမင်းအရွက်တွေအလက်တွေနဲ့အုပ်ပြီးတော့တခါလဲအုပ်အုပ်ဆိုင်ဆိုင်နဲ့ညောင်မင်းကြီးတို့ပေါ်လို့ပြောဟောပောက်ပင်ကြီးကရွက်တွေအကုန်လုံးစီပြီးတော့နေတဲ့အချိန်အဖူးတွေအွင့်တွေပွင့်ပြီးတဲ့နောက်မှာရွက်တွေအကုန်စီပြီးတော့နေတဲ့အချိန်မှာညောင်မင်းလိုပဲအိုးအိုးဆိုင်ဆိုင်ရှားလေးလိုက်ပောက်ပင်ရဲ့ပြောင်းလဲမှုတွေကိုမြင်တာကိုကိုပြောလိုက်ကြပါလေသူတို့ပြောတဲ့စကားတွေဟာမှားသလားဆိုမမှားဘူးအရွက်ချနေတဲ့အချိန်သွားကြည့်ရင်တော့ခဏလိုပဲမိလောင်ဘုတ်တူနဲ့တူတာပေါ့အေးအရွက်ကနေပြီးတော့အပွင့်ကဆပြီးတော့ထွက်လာတဲ့အခါမှာကြည့်လိုက်ရင်လည်းတပင်လုံးရဲနေတာမှန်တယ်အတိညာရံလေးတွေအပွင့်တွေကရင်းလာတဲ့အခါအတိညာရံလေးတွေထွက်လာတာလေဒီတိုင်းပဲမှန်တယ်နောက်ဆုံးမှာအတိညာရံလေးတွေရင်းလာပြီးတော့အပင်ကအရွက်ဖားဖားကြီးတွေဖြစ်လာတဲ့အခါကျတော့ဒီတိုင်းပဲမှန်တယ်ဒီရောက်စလုံးဟာကိုမြင်တဲ့အတိုင်းအတာတစ်ခုရပေါက်ပင်ပြောလိုက်တယ်။အဲ့ဒါလိုပဲတဲ့မြတ်စွာဘုရားခန္ဓာကပြောခဲ့တယ်။သူတို့ဇင်းနေဟာသူတို့ချင်းချင်းအထုတ်လို့တွေးမြင်ခဲ့တဲ့တရားဓမ္မတွေကိုသူတို့ပြောကြတာသူတို့ပြောတာတွေဟာအမှန်တိုင်းပဲလို့ပြောချင်တာ။ဟုတ်အမှန်တိုင်းပဲခုတစ်ပါးကလည်းသူကအာရဏ6ပါးကိုမြင်ပြီးတော့ဟိုတစ်ပါးကလည်းခန္ဓာ၅ပါးကိုမြင်ပြီးတော့ရှုမြင်ပြီးတော့ဟိုတစ်ပါးကလည်းဓာတ်၄ပါးကိုရှုမြင်ပြီးတော့ဟိုတစ်ပါးကလည်းဖြစ်ပြမှုရှိတဲ့သင်္ခါရတရားတွေအလုံးရှုမြင်ပြီးတဲ့နောက်ပြောကြတာဖြစ်တဲ့အတွက်ကြောင့်ပောက်ပင်ကြီးမြင်ကြရတယ်လို့ပဲသူတို့သဘာဝတရားတွေကိုသူတို့ညာအတိုင်းအတာအရမြင်ပြီးတော့ဒသနာဝိတ္တုတိဆိုတဲ့အဆင့်ကိုရောက်ကြတယ်မှန်တယ်ဟောအဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်တရားမှာကျင့်ကြံအထုတ်တဲ့ကိုရှုတော်လေးတစ်ခုကနေပြီးတော့ခြေလိုက်လို့ရှင်ကိစ္စပြီးတယ်ဆိုတာကိုသင်ချားပြတာပေါ့အကုန်လုံးပြီးဖို့ဆိုတာလွယ်ပါမလို့မလွယ်ဘူးသဘာဝတရားတွေကိုအကုန်လုံးသိတယ်ဆိုတာဘုရားမှာသိဝိပဿနာရှုတဲ့အခါမှာလည်းပဲဒီအနုဘရဝိပဿနာသုတ်တံမှာအနုဘရသုတ်တံမှာဆိုရင်ရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးသာရှင်အသေးစိတ်အသေးစိတ်အကုန်လုံးသဘာဝတရားတွေကိုယ်တိုင်မှာဖြစ်တယ် ရှုနိုင်တဲ့စွမ်းရည်တည်းရှိတယ်။ရှင်မောကလန္တမှာအဲ့လိုစွမ်းရည်တည်းမရှိဘူး။ခြုံငုံသုံးသက်ခြင်းဖြင့်တစ္ဆောတစ်ခုကိုရှုမြင်သုံးသက်ခြင်းဖြင့်ဟောဒသနာဝိတ္တုဆိုတဲ့အမြင်ဆင်ခြင်မှုကိုရရှိသွားကြတာဖြစ်တယ်။မြတ်စွာဘုရားကအဲ့ဒီယဟန်ကိုပေါ့ပင်ဥပမာပေါ့ပင်ညီလိုလိုပေါ့ပင်မေးတဲ့လူနဲ့အလားတရာတူတာကိုရှင်းပြပြီးတော့လေဥကလုံးမှန်တယ်ဆိုတာထောက်ခံတဲ့သဘောပဲထူရားလေးပါလို့ဖြေတာမှန်ကန်တဲ့ဆိုပြီးတော့ဝိပဿနာချင်းစဉ်တရားကိုရှင်းရှင်းလေးသူ့ကိုရှင်းပြတယ်။ဒါဥပမာတစ်ခုပြောမယ်တဲ့။ငယ်စားကမြို့ကလေးတစ်ခုမှာအဲ့ဒီမြို့ဟာတကား6ပေါင်းရှိတယ်တဲ့။အဲ့ဒီတကား6ပေါင်းမှာစောင့်ကြနေတဲ့တကားမှုကအလွန်ညာရှိတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။အဲ့ဒီကသူသိတဲ့လူမှဝင်ခွင့်ပြုတယ်။မသိတဲ့လူစိမ့်ကိုမျိုးတဲ့ဝင်ခွင့်မပြုဘူး။မသိတဲ့လူဆိုတားတယ်။အဲ့ဒီလူအမြဲတမ်းစောင့်ကြပြီးတော့လူစိမ့်သူစိမ့်သူတို့မျိုးတဲ့မရောက်အောင်အမြဲတမ်းတကားချောင်းပေါက်မှာကြီးကြပ်စောင့်ရှောက်နေတဲ့တကားမှု။မျိုးနိုင်ကောင်းမှာတော့မျိုးပိုင်ကြီးတူမျိုးရဲ့မျိုးကိုအုပ်ချုပ်နေတယ်ပိုင်ဆိုင်နေတယ်ဘယင်တူထိုင်းနေတယ်ဟောဒါဥပမာအနေနဲ့ဟောတာဥပမာအနေနဲ့ဟောတာအဲ့ဒါလူရှိနေတဲ့အနေအထားမှာအရှိအနောက်တောင်မြောက်လို့ဆိုတဲ့အရက်လေးမျက်နှာကဘယင်ကြီးဒီသတင်းပို့ဖို့ချင်းချင်းတော့တမန်တွေရောက်ရောက်လာကြတယ်အရှိကလူကလည်းတကားပေါက်တစ်ခုကနေဝင်လာပြီးတော့မေးတယ်ဘယင်ဘယ်မှာရှိတယ်လဲမြို့ပိုင်မြို့ရှင်ဘယ်မှာရှိတယ်လဲဆိုအေးနားလည်ကောင်မှာရှိတယ်မြို့လည်ကောင်မှာရှိတယ်ညွှန်လိုက်တဲ့အချိန်သွားသွားပြီးတော့သတင်းစကားပေးထို့တူပဲရှေ့ကလာတဲ့လူအနောက်ကလာတဲ့လူတောင်ကလာတဲ့လူမြောက်ကလာတဲ့လူတွေတကားမှုစီမေးမြန်းပြီးတော့ဘယင်နဲ့တွေ့ပြီးသတင်းစကားတွေပို့ပြီးတော့သွားကြတယ်အဲ့ဒီဥပမာငယ်ဆက်မြို့လေးရှင်သူနဲ့အလွန်နီးတဲ့ခန္ဓာမြို့လေးပေါ့အဲ့ဒီငယ်ဆက်မြို့လေးလုံချုံကြီးတင်းကျပ်ထားတဲ့ငယ်ဆက်မြို့လေးမှာရှိတယ်လို့ပဲတဲ့ကျဆော်ဗျာကဒါကအတိတ်ပဲနားလည်အောင်ငါဥပမာအနေနဲ့ပြောတာပါတဲ့မြို့ဆိုတာဘာကိုပြောတာတုန်းဆိုရင်တို့ရဲ့ဟောရုပ်ခန္ဓာကိုယ်ကြီးလူတွေရဲ့ရုပ်ခန္ဓာကိုယ်ကြီးဟာသာတုမဟာဘူတိကောမဟာဘုံ၄ပါးနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးတဲ့အားလုံးသဘောစဉ်းစားပြီးတော့ကြည့်မဟာဘုံ၄ပါးနဲ့တိဆောက်ထားတဲ့ဆိုခန္ဓာကိုယ်ကြီးကိုအကြမ်းမြင်လေးဖြည့်ကြည့်လိုက်ခန္ဓာကိုယ်ကြီးထဲမှာမာမာပျော့ပျော့အတုံးအခဲတွေရှိတယ်ဒါတွေကပထဝီသဘောခန္ဓာကိုယ်ကြီးထဲမှာအပူအအေးရှိတယ်တင်းသောသဘောခန္ဓာကိုယ်ထဲမှာအရေးသဘောတွေရှိတယ်ဆူဆီထားတဲ့သဘောတွေရှိတယ်ကာကအာဘောသဘောခန္ဓာကိုယ်ကြီးထဲမှာခြူဆိုင်နေတဲ့လေကအစเนาะအချက်တို့ဆန်တဲ့လေအောက်တို့ဆုံးတဲ့လေဥထဲမှာရှိတဲ့လေခန္ဓာကိုယ်ထဲမှာအနှံ့လဲပတ်နေတဲ့လေဆိုတော့ဝါယောဓာတ်တွေရှိတယ်အဲ့တော့ခန္ဓာကိုယ်ကြီးကိုကြည့်လိုက်မယ်ဆိုလို့ရှိရင်သာတုမဟာဘူတိကောမဟာဘုံ၄ပါးနဲ့ပေါင်းဆက်ပြီးတည်ဆောက်ပါအဲ့ဒီမဟာဘုံ၄ရက်နဲ့ပေါင်းဆက်ထားတဲ့ခန္ဓာကိုယ်ကြီးကိုမြို့လို့ညဆောင်ပြကဥပမာတစ်ခုပေးတယ်အဲ့ဒီမျိုးကြီးမှာတကားပေါင်း6ပေါင်းရှိတယ်လို့ပဲဒီခန္ဓာကိုယ်ကြီးမှာဓာရ6ပါးရှိတယ်မျက်စိဆိုတဲ့တကားရှိတယ်နားဆိုတဲ့တကားရှိတယ်နှာခေါင်းဆိုတဲ့တကားရှိတယ်ဒီအပေါက်တွေကိုပြောတာမဟုတ်ဘူးအာယုံဝင်တာကိုပြောတာနော်မျက်စိကရူပါယုံဆိုတဲ့အစင်းအာယုံဝင်လို့ရတာမျက်စိအပန်းဝင်လာလို့ရတာနားအနှံ့ဝင်လို့ရတာကနှာခေါင်းအရာလာဝင်လို့ရတာကမိတ်ရောအထီးတွေတွေဝင်လို့ရတာကကာယအတွေးစိတ်တွေအာယုန်တွေအတွေးစိတ်တွေရဲ့အာယုန်တွေဝင်လာလို့ရတာကမနာဘူးဆိုတော့ဒွါရ6ပါးမို့ဒွါရ6ပါးဟာတဘာပေါင်း6ခုနဲ့အလားတူတူတယ်ပေါ့အပြင်ကလည်းဝင်နေအတွေးစိတ်ကလည်းအာယုန်တွေကိုရယူတယ်ချက်တယ်ဝင်နေပေါ့တကားဆိုတာထက်ဖို့ဝင်ဖို့ထားတာလေအဲ့ဒါကိုတင်စားပြီးတော့သုံးတာအဲ့ဒီတကား6ပေါက်ကရှိတယ် ဒီတကားကိုစောင့်ကြပ်နေတာဘာလို့လဲလို့ဆိုတာဒါတရားအထုတ်တဲ့အပိုင်းကိုပြောပြီးညှဆောင်တာတကားကိုစောင့်ကြပ်နေတာဘာလို့လဲလို့ဆိုတတိဘုန်းကြီးတို့တွေဟာအဲ့ဒီနေရာမှာတတိပြော့နေသည့်အတွက်ကြောင့်ဒီတကားပေါက်တွေကဝင်ရှင်တဲ့လူတွေဝင်နေထွက်ရှင်တဲ့လူတွေထွက်နေတယ်မတိမတိလိုက်မတိလိုက်သည့်အတွက်ကြောင့်မြို့ကြီးရဲ့လုံခြုံမှုကမရှိဘူးခန္ဓာကိုယ်ရဲ့လုံခြုံမှုမရှိဘူးအေးဒီနေရာမှာတော့ယသဗျာကအဲ့ဒီခန္ဓာကိုယ်လို့ဆိုတဲ့တကား၆ပေါက်ရှိတယ်။ဟောဒီရုပ်ခန္ဓာမျိုးကြီးမှာလုံယုံရေးတင်းကျပ်ထားရမယ်။စောင့်ကြပ်ထားဘယ်သူကစောင့်ရမလဲ။တတိကစောင့်အောင်။တကားမှုဆိုတာတတိကိုပြောတာ။ဒီအရှင်းနောက်တောင်ရောက်တည်ကနေပြီးတော့တမန်တွေရောက်ရောက်လာကြတယ်ဆိုတာဘယ်သူတွေတုံးဆိုပြမအာယုန်တွေကနေပြီးတော့မှန်ကန်တဲ့သတင်းတွေကိုလာလာပို့တာဘယ်သူလဲလို့ဆိုရင်သမထနဲ့ဝိပဿနာလို့ဒီစကားလုံးကိုမျက်စောများတုံးထားတယ်။သမန်၂ယောက်ဆိုတာသမထနဲ့ဝိပဿနာ။ဒါကသမထနဲ့ဝိပဿနာဆိုတာဒီနေရာနားလည်ရမှာသမာဓိနဲ့ပညာလို့နားလည်ရလို့ပါ။ဘယ်အာယုံမဲဝင်လာလား။မျက်စိနားနာနေရာကိုဆိုတဲ့ဓာတ်ရ၆ပါးကဝင်လာတဲ့အာယုံတွေဒီအမှန်အကန်တွေကိုတွေးရှိအောင်သတင်းပို့နိုင်တာကသမာဓိနဲ့ပညာသာလေးဖြစ်ပါလေ။တတိကစောင့်ချက်ထားတဲ့စောင့်ချက်ပြီးတော့ကြည်နေတဲ့အချိန်မှာထိုသဘာဝတရားတွေရဲ့ဟိုအစစ်အမှန်ပေါ်မှာစိတ်ကလေးငြိမ်အောင်ထားနေတာကသမာဓိစွမ်းအားငြိမ်နေတဲ့အလျောက်သဘာဝအမှန်ကိုသိနိုင်တာကပညာစွမ်းအားအဲ့ဒီသမာဓိဆိုတဲ့စွမ်းအားနဲ့ပညာဆိုတဲ့စွမ်းအားဟာတမန်နှစ်ဦးတခုခန္ဓာကိုယ်ထဲမှာဖြစ်ပေါ်လာပြီးတဲ့အခါခန္ဓာကိုယ်ရဲ့ဒီမျိုးရဲ့ဘယင်တဖွဲ့ဖြစ်တဲ့ဝိညာဏလို့ဒီထဲမှာသုံးထားတာဝိညာဏဆိုတာအတိစိတ်ကိုဥတည်ပြီးတော့ပြောတဲ့ဝိပဿနာဉာဏ်ကနေအစသောတပတ္တိမဉ္ဇဏ်နေအလုံးကိုညီစုပြီးတော့ဝိညာဏဝိပဿနာတွေတမာရီနဲ့ပညာကအာယုံအစစ်မှန်တွေကိုယူလာတယ်ယူလာပြီးတဲ့အခါဒီအုတ်ချုပ်တဲ့ဘယင်နဲ့အလားတရံတူတဲ့အသိစိတ်အသိဉာဏ်သောတပတ္တိမဉ္ဇဉ်ပေါ့ဝိပဿနာဆင်းရင်တက်သွားတယ်နောက်ဆုံးဉာဏ်ထိအောင်သူတို့ယူဆောင်ပြီးတော့သတင်းပေးသွားတာဘာလို့ဆိုတော့နိဗ္ဗာန်ဆိုတာဒါပဲလို့သတင်းပေးသွားတာဒါဖြင့်သူတို့ဝင်လာတာဘယ်လမ်းကဝင်လာတာတုံးလို့ဆိုတော့မြတ်ရှင်ဘာဆိုတဲ့လမ်းကဝင်လာတာအဲ့တော့မြတ်ရှင်ဘာဆိုတဲ့လမ်းဟာအလုံးသိကြတဲ့အတိုင်းပဲမင်္ဂလာညနေမင်္ဂလာတွေ့တတ်တယ်သူတို့မင်္ဂလာမြင်မင်္ဂလာတွေ့နိုင်အောင်ဘာတွေလိုအပ်တယ်ဆိုတော့မင်္ဂလာပြောမှုမင်္ဂလာလုပ်မှုမင်္ဂလာအသက်နှွေးမှုဆိုတဲ့သီလကိုအခြေခံတယ်သီလကိုအခြေခံပြီးတော့မင်္ဂန်နဲ့လုံရမင်္ဂန်နဲ့တတိထားမှုမင်္ဂန်နဲ့စူးစိုက်မှုတွေနဲ့ဘာတွေလမ်းကြောင်းအတိုင်းရှောင်းလန်းလာတဲ့သမထနဲ့ဝိပဿနာတို့မူသမာဓိနဲ့ပညာနှစ်ခုလိုဒီနိဗ္ဗာန်ဆိုတာကိုယူဆောင်ပြီးတဲ့အခါမှာသောတပတ္တိမဉ္ဇဉ်ကိုနိဗ္ဗာန်မြင်အောင်သတင်းပို့သွားကြတယ်လို့ဒီလိုမြတ်စွာဘုရားကသင်စားပြီးတော့ဟောကြားတာဖြစ်ပါတယ်။ကိန္တုကောပမသုတ်တံဘုန်းကြီးတို့တွေမြတ်စွာဘုရားကဒီဥပမာလေးနဲ့ရှင်းပြောတော့ဒီဓာရ၆ပါးမှာဘုန်းကြီးတို့တွေတတိထားပြီးတော့ပါလို့ရမယ်။သမာဓိစွမ်းအားဉာဏ်အောင်လို့ရမယ်။ပညာစွမ်းအားဉာဏ်အောင်လို့ရမယ်။ထိုသမာဓိစွမ်းအားပညာစွမ်းအားဉာဏ်အောင်ပါနဲ့လို့တုံးဆိုမဂ္ဂင်၈ပါးနဲ့အကျဉ်းဉာဏ်ချုပ်ကိုအားထုတ်တယ်။မဂ္ဂင်၈ပါးနဲ့အကျဉ်းဉာဏ်ချုပ်ကိုအားထုတ်မှအမှန်ဆိုတဲ့နိဗ္ဗာန်ကိုနိဗ္ဗာန်ကိုမြင်နိုင်တဲ့သောတပတ္တိမဉ္ဇဏ်လို့ဆိုတဲ့အဲ့ဒီဉာဏ်ကိုနိဗ္ဗာန်ကိုယူဆောင်ပြီးတော့ပြနိုင်မှာဖြစ်ပါတယ်လို့ကိုယ်စီကုံကသဘောပေါက်ပြီးတော့ကိန္တုကောပမသုတ်တံမှာလာတဲ့ချင်းစဉ်အတိုင်းဝိပဿနာတရားချင်းဉာဏ်ကျုပ်ကိုအားထုတ်ခြင်းဖြင့်ရတနာဝိတုဒ္ဓိမှန်ကန်တဲ့ဉာဏ်အမြင်ရဲ့အစဉ်ကျေမှုသို့မဟုတ်သောတပတ္တိမဉ္ဇဉ်ရဲ့အစဉ်ကျေမှုနိဗ္ဗာန်ကိုမြင်မှုရရှိအောင်ကြိုးစားအားထုတ်တော်မူနိုင်ကြပါစေကုန်သတည်း